တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာကုန်ကားတွေဝင်ထွက်နေတဲ့ကချင်ပြည်နယ်ဘက်ကလွယ်ကျနယ်စပ်ကိတ်ကိုတရုတ်အစိုးရကဒီနေ့ဇူလိုင်လ9ရက်နေ့ကစပြီးပြစ်လိုက်ပါတယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာမြင့်တက်လာနေတဲ့အတွက်တရုတ်ဘက်ကအခုလိုပြစ်လိုက်တာပါမြန်မာနိုင်ငံကစံတင်ကုန်ကားတွေအဓိကသွားတဲ့လွယ်ကျနေစားကိတ်ကိုပိတ်လိုက်တဲ့အတွက်စံကုန်တွေဘလောက်ထိခိုက်နေတယ်လဲဆိုတဲ့အကြောင်းရန်ကုန်လာတဲ့သတင်းကိုတော့မှခွန်ညိုကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံထဲကနေတရုတ်ပြည်ထဲကိုစံနဲ့စကွဲအရေ2000လောက်နေ့စဉ်တင်ပို့နေရတဲ့ကချင်ပြည်နယ်ဗမော်မြို့ကလွယ်ကျနေစားကိတ်ကိုတရုတ်ဘက်ကဒီကနေ့စပြီးတော့ပိတ်လိုက်ပါတယ်ဒါကြောင့်တရုတ်နယ်စပ်စံတင်ပို့တဲ့လုပ်ငန်းဟာရခိုင်နှုန်းတော်တော်များများကျဆင်းသွားတယ်လို့မူဆယ်စံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။ဆွေကျဲတယ်လို့တရုတ်ပြည်အဝင်ကိုဖိတ်လိုက်တဲ့အတွက်ဆောက်တော့ဝဲဂျောင်းမကြီးကဆွေကျဲကတော့ကျဆင်းသွားပြီ။ဒီမှာဆောက်ကြတယ်လို့ရှိတာ။အဲ့မဆွေကျဲကတော့ဘယ်ကသွားလဲဆိုတော့ဘာလို့ကျဆင်းကြောက်သွားလို့ရလဲ။ဘာလို့ကျဆင်းကြောက်မဖိတ်လိုက်တော့တရားရခိုင်နှုန်းလုံးဝရပ်တန့်သွားလို့ဆိုလို့ရှိတယ
်။မြန်မာပြည်တွင်းမှာကိုဗစ်ရောဂါစတွေ့ခဲ့တဲ့2020ဧပြီလ1ရက်နေ့ကစလို့မြန်မာနဲ့အဓိကကုံသွယ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကဂိတ်တွေကိုတရုတ်ဘက်ကပိတ်ထားခဲ့တာပါ။ဒီကြားထဲတချို့ဂိတ်တွေကိုယာယီပြန်ဖွင့်ပေးခဲ့ပေမဲ့ခုမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တွေကိုတဖြည်းဖြည်းပိတ်ဖို့ကြိုးစားနေပုံရပါတယ်။လက်ရှိမှာမူဆယ်မြို့ကကျင်စန်းကျော့ဂိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပါတယ်။ဒါကြောင့်စံကုံသွယ်တချို့ကကျင်စန်းကျော့ဂိတ်ကတစ်ဆင့်တရုတ်နိုင်ငံပဲပို့နိုင်အောင်ကြိုးစားနေကြပါတယ်။အဲ့ဒီလမ်းဘက်မှာလည်းရင်းနဲ့ရေရွက်ပစ္စည်းတွေအပြင်ကုန်စိမ့်ကုန်ချောက်တင်ပို့တဲ့ကားတွေကလည်းယာနဲ့ချီပြီးတော့ရှိနေတာမို့လို့တရုတ်နိုင်ငံနဲ့ဝင်ဖို့နှောင့်နှေးပိတ်ဆို့နေပါတယ်။ကိုဗစ်ရောဂါစစ်ဆေးတင်းကြပ်မှုတွေကြောင့်တရုတ်ပြည်ထဲကိုရောက်ဖို့ဆိုရင်အချိန်တလလောက်စောင့်ဆိုင်းရပါတယ
်။ရောဂါမှာစစ်ဆေးကြောက်ကြတယ်မှာကောင်းပကောင်းတော့ရှိသေးတယ်။ဒါပေမဲ့တနေ့မှဘလောက်ဝင်ရတယ်ဆိုတော့ကားလို့ဆိုစောင့်စောက်ခွဲချက်တော့မျိုးပြီးအစားကားလို့ဆိုတနေ့မှအစီအုံ30နဲ့40ကားလည်းနေလာပြရကားထောက်နေရတော့ဖြည့်ကျင်းမှုရတယ်ဒီလက်ရည်ဒီပေါ့အောင်ပဲဘယ်သူမှဆက်မသွားတော့ဘူးအဲ့လောင်းတော့
ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ဇူလိုင်လ9ရက်ညနေ 9:00 ထုတ်ပြန်ချက်အရမူဆယ်မှာပိုးတွေ့အတည်ပြုလူနာသေ34ယောက်ရှိနေပါတယ်မူဆယ်မြို့တစ်ဖက်ကတရုတ်ဘက်မှာလည်းကိုဗစ်ကူးစက်မှုတွေရှိနေလို့ရွှေလီနဲ့ကျဲကောင်ကိုဇူလိုင်လ4ရက်နေ့ကစပြီးအသွာလာပိတ်ထားပါတယ်ယူနန်ပြည်နယ်နဲ့တရုတ်ပြည်မှာကြီးအဓိကကုန်သွယ်နေတဲ့မန်စီလမ်းမကြီးကိုလည်းတရုတ်ဘက်ကမနေ့ကပိတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတခုတည်းကျန်နေတဲ့ကျင်စန်းကျော့ဝမ်တိန်ဂိတ်ကိုလည်းတရုတ်ဘက်ကပိတ်လိုက်မှာကိုကုန်တယ်တွေစိုးရိမ်နေကြတာဖြစ်ပါတယ
်။ဝမ်တိန်ဂိတ်ရဲ့ဒီအားသားနေရဒီဒင်းတွေကစူးစမ်းမှုတွေများလာတယ်ဒီကောင်လည်းပိတ်ဖို့စိုးရိမ်ရတဲ့အနေအထားတော့ရှိတယ်။ဒါကကျင်စန်းကျော့နဲ့ကောင်ဆိုင်ပေါ့ဒီအားသားနေရ
မူဆယ်တတိဝလံကုန်စီတိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်ပြောသွားတာပါ။တရုတ်မြန်မာနယ်စပ်ဂိတ်တွေကနေမြန်မာဘက်ကကုန်ကားတွေကိုတရုတ်ကဝင်ခွင့်ပြုထားပေမဲ့လူအဝင်ကိုတော့ပိတ်ထားတာတစ်နှစ်လောက်ရှိပါပြီ။ကတ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာစိန်ခေါ်မှုအများပြားရှိနေတယ်လို့ကုန်သွယ်တွေကပြောပါတယ်။တရုတ်ဘက်ကအကန့်အသတ်တွေကြောင့်မြန်မာရေထွက်ကုန်တင်ပို့တဲ့နှုန်းအခုနှစ်မှာတည်တည်သာသာကျဆင်းသွားသလိုလမ်းခရီးအချိန်ကျန်ကျမှုတွေကြောင့်သစ်သီးဝလံတွေလည်းပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်
။မခွန်ညိုပြောပြပေးခဲ့တာပါခင်ဗျာ။